ဒီနေ့သာသနာတော်နှစ်2560ခုနှစ်ခေါ်စားတကေ1398ခုနှစ်နတ်တော်လာပြီးကျော်12ရက်2016ခု12လပိုင်း26ရက်တနင်္လာနေ့နန္ဒကင်ကာကာလမှာရန်ကုန်တိုင်းဒေသကြီးလေကူးမြို့နယ်ကျောင်းကလေးကြီးဝအုပ်စုရှင်မတင်ကြီးဝသစ္စာရွှေစီကျောင်းတိုင်းတွင်မှာဆင်းရဲခြင်းပါကြတဲ့တတိယအကျင့်မြောက်ကုဏယတာတတိပဒံတရားဘာဝနာမြင့်မြတ်တဲ့လုပ်ငန်းစဉ်ကိုကြိုးစားအထောက်ကြတဲ့အခါကာလမှာဒီနေ့ဒုတိယနေ့ရဲ့နန္ဒခင်အခါကာလလေးမိမိတို့ကြိုးစားအထောက်နေတဲ့ဒီမြင့်မြတ်တဲ့စင်ကြယ်တဲ့လုပ်ငန်းစဉ်ကိုအထောက်အကူပြုမဲ့တရားစကားများနာယူဖို့လိုအပ်ပါတယ်ယေရှုဘုရားရဲ့အလွန်မှမှန်ကန်တဲ့သဘာဝကြတဲ့တရားဒေသနာတွေဆိုတာတရားလို့အထုတ်တဲ့နေရာမှာလည်းပဲကြီးကျယ်တဲ့အထောက်အပံ့ဖြစ်ပါတယ်။ပုံပုံတို့ပြောပြမယ်။ယေရှုဘုရားဟောခဲ့တဲ့တရားဒေသနာတွေကိုနာယူမှသားရင်းနဲ့တရားဘာဝနာလို့ကိုစူးစမ်းအထုတ်ကြမယ်ပေါ့။အခုထိုင်နေတဲ့ချိန်မှာမိမိတို့စူးစမ်းအထုတ်ရမယ့်လုပ်ငန်းစဉ်ကဝင်လေဝင်တိုင်းထီတယ်ထီတိုင်းထီတိုင်းတည်အောင်ကြိုးစားမယ်ထွက်လေထွက်တိုင်းထီတယ်ထီတိုင်းထီတိုင်းတည်အောင်ကြိုးစားမယ်ပေါ့တခြားတခြားသောကြားနေတဲ့အာယုန်လေးအတွေ့အထိတွေစဉ်းစားကြံစည်တာတွေလည်းရှိပါတယ်မရှိဘူးမဟုတ်ဖြစ်ပါတယ်မဖြစ်ဘူးမဟုတ်သို့တော့ဒီချိန်လေးမှာတော့အဓိကဝင်လေထွက်လေရဲ့ထိမှုသဘောပေါ်မှာစိတ်ဆိုင်ပြီးတော့ထီတိုင်းထီတိုင်းတလဇက်တိတဲ့စိတ်တွေဖြစ်နေအောင်တတိတွေဖြစ်နေအောင်ကြိုးစားမယ်ဆိုတဲ့မြင့်မြတ်တဲ့ရည်ရွယ်ချက်နဲ့ကြိုးစားရမယ်ခန္ဓာကိုယ်ရဲ့ဆင်းရဲတဲ့အစင်မပြေတဲ့ဒုက္ခဝေဒနာတွေဆိုတာရှိပါတယ်အခြေအနေအကြောင်းအမျိုးမျိုးကြောင့်အစင်မပြေမှုတွေဆိုတာရှိပါတယ်သို့တော့အဲ့ဒီအစင်မပြေတဲ့ဒုက္ခဝေဒနာတွေကိုလေ့လျူရှုပြီးတော့မိမိလုံမဲ့ကြိုးစားအထုတ်မဲ့လုပ်ငန်းစဉ်ကိုပဲအဓိကဝါယမဆိုင်ပြီးတော့ကျန်တာတွေကိုတီးခံပြီးတော့နားလည်မှုပေးပြီးတော့ဝင်လေဝင်တိုင်းထီတယ်ထီတိုင်းထီတိုင်းတည်နေတဲ့အလုပ်ကိုပဲအားဆိုင်ပြီးတော့ကြိုးစားမယ်ထွက်လေထွက်တိုင်းထီတယ်ထီတိုင်းထီတိုင်းတည်နေအောင်ကြိုးစားမယ်ဆိုပြီးတော့အဲ့ဒီအလုပ်ကိုစောင့်ချပြီးတော့လုပ်မယ်ဆိုတဲ့စိတ်ကလေးနဲ့လုပ်ပါအဲ့လိုလုပ်တဲ့နေရာမှာလည်းပဲအထောက်အကူပြုဖို့တရားစကားများနာယူရင်းနဲ့လုပ်ရတာလည်းပဲအလွန်တရာမှကောင်းပါတယ်ဓမ္မဝါဒပါဠိတော်မှာဂါထာလေးတစ်ပုဒ်အဘိယမင်းသားကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောတာလည်းရှိတယ်ဧထပတ္တိမံလောကစိတ်တရာဇရထုပမံယထပါဠိဝိတိရန္တိနတ္ထိသင်္ကောဝိဇာနတံတဲ့ကာထာလေးတစ်ခုအတိဘေကအလွန်ကောင်းပါတယ်တရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေအတွက်ဧထပတ္တိမံလောကံစိတ်တရာဇရထုပမစိတ်တရာဇရထုပမအလွန်စံကြယ်တဲ့မင်းစည်းတဲ့ယထာလျင်ဥပမာရှိတဲ့ဣမံလောကဤခန္ဓာကိုအတ္တဝတိဟူသောလောကကိုပတ္တထကြည်ကြကုန်လောရှုကြကုန်လောတဲ့ယေရှုဘုရားကဣထလာကြကုန်လောဆိုတဲ့စကားလေးနဲ့တောင်းသုံးပြီးတော့ဟောတယ်လာကြကုန်လောမင်းစည်းတဲ့ယထာနဲ့တူတဲ့စံကြယ်တဲ့ဒီခန္ဓာကိုယ်ဒီဟူသောလောကကိုမှန်မှန်ကန်ကန်သိတဲ့မြင်တဲ့ဉာဏ်နဲ့ကြည်ကြကုန်လောမိမိခန္ဓာမိမိဘဝရဲ့ပုံမှာအမှတ်မှားတာတွေအမြင်မှားတာတွေအသိမှားတာတွေဆိုတဲ့မှားပြင်းမှုတွေနဲ့ပဲတရားဓမ္မတို့ဥရှင်တို့တွေကအနေကြလာခဲ့ကြတာနေကြတာအဲ့ဒါမြတ်စွာဘုရားကအဲ့ဒီမှားပြင်းမှုတွေပျောက်သွားအောင်မင်းစည်းတဲ့ယထာလျင်ဥပမာရှိတဲ့အလွန်စံကြယ်တဲ့ဒီခန္ဓာကိုယ်ကြီးတည်ဟူသောလောကကိုကြည်ကြကုန်လောတဲ့ကုတရားအထုတ်တယ်ဆိုတာခန္ဓာကိုယ်တည်ဟူသောလောကကြီးကိုအမှန်တိုင်းမြင်အောင်သိအောင်ကြိုးစားပြီးတော့ကြည့်ကြတာပါပဲ ခန္ဓာကမတည်ငြဲတဲ့သဘောဖြစ်တယ်။အကောင်းမဟုတ်တဲ့သဘောဖြစ်တယ်။အနှစ်သာရမရှိတဲ့အဆိုးမရတဲ့သဘောဖြစ်တယ်။အဲ့ဒီသဘောအမှန်တွေကိုကိုယ်ကသဘောအမှန်တိုင်းသိအောင်ကြိုးစားပြီးတော့ကြည့်ကြရတာ။ဒီဝင်လေထွက်လေရဲ့တိမှုသဘောဆိုတာဒီခန္ဓာကိုယ်ကြီးရဲ့သဘောတဘာဝပါပဲလို့ပြောမယ်ဆိုရင်လည်းပြောလို့ရတယ်။အဲ့ဒီတိမှုသဘောကိုဝင်လေဝင်တိုင်းထီတယ်ထီတိုင်းသိအောင်ကြိုးစားတယ်တော်လေတော်တိုင်းတည်တယ်တည်တိုင်းသိအောင်ကြိုးစားတယ်။ဒါမြတ်စွာဘုရားရဲ့အစိုးမကိုလိုက်နာနေတာပါပဲ။အလွန်ဆန်းကျယ်တဲ့မင်းစည်းတဲ့ယထာနဲ့တူတဲ့ဒီခန္ဓာကိုယ်ဒီဟူသောလောကကိုကြည့်ကြကုန်လို့ဆိုတဲ့အစိုးမတိုင်းဆန်းကျယ်တဲ့ဒီခန္ဓာကိုယ်ကြီးရဲ့သဘောကိုသိအောင်ကြိုးစားနေကြတာ။ခန္ဓာကိုယ်ကြီးကိုသေချာကြည့်မယ်ဆိုလို့ရှိရင်နော်အယိုးကိုအမာကနေရာမှာထားပြီးတော့စိုက်ဆောက်ပြီးတော့တိဆောက်ထားတယ်။အကြောတွေနဲ့ပွဲရှက်ထားတယ်။အသားသွေးနဲ့လိမ့်ချံမုံမှန်ထားတယ်။နော်ဥကောင်းထဲမှာဆိုရင်အုံနောက်တွေရှိမယ်။အရင်ကောင်းပိုင်းမှာဆိုလို့ရှိရင်အဆုံနဲ့နှလုံးနဲ့အချိန်နဲ့အမျှအလုံးလုံးနေတာရှိမယ်။ဝမ်းပိုက်ပိုင်းမှာဆိုလို့ရှိရင်တော့စားတောက်ထားတဲ့အစာအာဟာရတွေကိုထည့်ထားတဲ့အစာအိမ်ရှိမယ်။အလွန်ရှည်လျားတဲ့တော့ခောက်ခွေးပြီးတော့နေတဲ့ဥသိင်ကြီးရှိမယ်ပြီးရင်အစာဟောင်းတွေထည့်ထားတဲ့ဥမာကြီးရှိမယ်ကိုတောက်ထားတဲ့ရေတွေကိုစစ်ပြီးတော့စုထားတဲ့နော်စီးအိမ်ထဲမှာစီးတွေရှိမယ်ကြောက်ကနှလုံးရှိမယ်ပတ်သေးရွယ်ဆိုတဲ့အဖျင်းဆိုတာကြီးရှိမယ်ဒါပါပဲဘဝဆိုတာဒါပါပဲအဲ့ဒီခန္ဓာအိမ်ကြီးရှင်သန်ဖို့အတွက်အချိန်မှန်မှန်ဝင်လေဝင်နေတယ်ထွက်လေထွက်နေတယ်ဒီဝင်လေလေးဝင်နေတယ်ထွက်လေလေးထွက်နေတယ်ဆိုတာဒီခန္ဓာကိုယ်ရဲ့ရှင်သန်ရေးအတွက်အလွန်တရာမှအရေးပါတဲ့လုပ်ငန်းကြီးကိုလုပ်နေတာဝင်လေလေးဝင်သွားတယ်ဆိုတာခန္ဓာကိုယ်ရဲ့လိုအပ်ချက်ဖြစ်တဲ့အောက်ဆီဂျင်ဓာတ်ကိုရအောင်ခန္ဓာကိုယ်ကြီးကသူ့အလုပ်သူ့လုပ်ပြီးတော့ရယူလိုက်တာပါပဲကိုယ်ကဝင်အောင်လုပ်လို့ဝင်သွားတာမဟုတ်မဝင်ချင်ပါဘူးဆိုလို့တောင်မရခန္ဓာကိုယ်ကြီးရဲ့လိုအပ်ချက်ကိုခန္ဓာကိုယ်ကြီးကသွတ်သူရအောင်ယူလိုက်တဲ့သဘောပဲထွက်လေထွက်သွားတယ်ဆိုတာလည်းပဲဒီခန္ဓာကိုယ်ရဲ့မလိုအပ်တဲ့ဓာတ်တွေကိုစွန့်ထုတ်ဖြစ်ဖို့အတွက်ခန္ဓာကိုယ်ကြီးကသွတ်သူထွက်လေတစ်ခုအနေနဲ့အလုပ်တစ်ခုလုပ်ပြီးတော့ထုတ်ပလိုက်တာပဲအစ်စ်အဟောင်းအမြဲတမ်းပြောင်းနေတယ်နောက်ဝင်လေထွက်လေရဲ့သဘောဟာအလွန်ဆန်းကျင်တယ်ခန္ဓာကိုယ်ကြီးဟူသောစက်ကြီးကသူ့အလုပ်သူလုပ်နေတယ်ကိုယ်ကအဲ့ဒါကိုဝေကြီးပိဋကတရားအနေနဲ့မှန်မှန်ကန်ကန်သိအောင်မြင်အောင်အစွဲခင်းခင်းနဲ့ဗဲလိုက်မှုမရှိဘဲနဲ့ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးသိနေအောင်ကြိုးစားရမှာဒါကြောင့်ဝင်လေဝင်တိုင်းထီတယ်ထီတိုင်းထီတိုင်းသိအောင်ကြိုးစားထွက်လေထွက်တိုင်းထီတယ်ထီတိုင်းထီတိုင်းသိအောင်ကြိုးစားအဲ့ဒါဆိုလို့ရှိရင်မြတ်စွာဘုရားကစမ်းကြဲတဲ့မင်းစည်းတဲ့ယထာလင်ဥပမာရှိတဲ့ဒီခန္ဓာကိုယ်တည်းဟူသောလောကကြီးကိုကြည်ကြကုန်လောဆိုတဲ့အဆုံးအမကိုလိုက်နာရရောက်တယ်။ဝင်လေထွက်လေရဲ့တိမှုသဘောထဲမှာလည်းပဲအလွန်တရာလေးနဲ့တည်းတိမ်မွေးတဲ့ပရမတ္ထသဘာဝတရားတွေဖြစ်ပေါ်နေတာပါပဲ။ဝင်လေဝင်တိုင်းထီတယ်။ထီတိုင်းထီတိုင်းအဲ့ဒီတိမှုသဘောထဲမှာမားတဲ့သဘောသို့မဟုတ်ပြောတဲ့သဘောကြမ်းတမ်းတဲ့သဘောသို့မဟုတ်နူးညံ့တဲ့သဘောဥတဲ့သဘောသို့မဟုတ်အေးတဲ့သဘောသဘောတရားတစ်မျိုးမျိုးကိုတော့စိတ်နဲ့ဉာဏ်နဲ့သိလို့ရပါတယ်အဲ့ဒါဟာရုပ်သဘာဝတွေကိုပရမတ္ထဆိုင်အောင်သိနေမြင်နေတဲ့သဘောပါပဲတွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောတော့လှုပ်နေတဲ့သဘောငြိမ့်နေတဲ့သဘောတော့တင်းတင်းကြပ်ကြပ်ကြီးဖြစ်နေတဲ့သဘောလေးတွေရုပ်သဘာဝလေးတွေထိမှုသဘောတွေမှာအဲ့ဒီရုပ်သဘာဝလေးတွေဟာဖြစ်ပေါ်နေတာပဲဖြစ်ပြီးတော့လည်းမရှိတော့ဘူးထပ်ပြီးတော့အသစ်ဖြစ်နေပြန်တယ်ဖြစ်ပြီးတော့မရှိတော့ပြန်ဘူးအလွန်မြန်မြန်ဆန်းဆန်းထိမှုသဘောတွေဟာဒလဇတ်ဖြစ်ပေါ်နေတယ်ဝင်လေထဲမှာဆိုရင်တော့အေးတဲ့သဘောလေးဟာအထူးထင်ရှားနိုင်တယ်ထွက်လေကြောင့်ဖြစ်တဲ့ထိမှုထဲမှာတော့နွေးမှုသဘောလေးတွေဟာထင်ရှားနိုင်တယ်ဒါလေးတွေကိုညံနဲ့အသေးစိတ်အကွက်ချကြသိအောင်မြင်အောင်ဝါယမဆိုင်ပြီးတော့ကြိုးစားရမယ်တရားအထုတ်တယ်ဆိုတာအဓိကကမှန်မှန်ကန်ကန်သိဖို့ပဲ တခြားဘာကိုမှညှော်လင့်ချက်တွေမထားပါနဲ့။ဘာတွေထူးထူးကဲကဲဖြစ်လာလိမ့်မယ်လို့လည်းစဉ်းစားမနေပါနဲ့။ခန္ဓာကိုယ်ကြီးကမကောင်းတဲ့သဘောပဲ။ဆင်းရဲတဲ့သဘောပဲ။တည်မြဲမှုမရှိတဲ့သဘောပဲ။ဒါကိုမှန်မှန်ကန်ကန်သိတယ်ဆိုရင်အလွန်မြင့်မြတ်တဲ့အသိဉာဏ်ကိုရသွားတာပါပဲ။ဒါကြောင့်ဝင်လေဝင်နိုင်ထီတယ်။ထိမှုသဘောလေးတွေကိုတတ်နိုင်သမျှအသေးစိတ်သိအောင်ဂရုစိုက်ပါ။ထွက်လေထွက်တိုင်းထီတယ်။အဲ့ဒီတိမှုသဘောလေးတွေတတ်နိုင်သမျှဂရုစိုက်ပြီးတော့သိအောင်ကြိုးစားပါဒီတိမှုထဲမှာရုပ်တဘာဝအမျိုးစုံဖြစ်ပေါ်ပြောင်းလဲနေတယ်အဲ့ဒါလိုဖြစ်ပေါ်ပြောင်းလဲနေတဲ့ရုပ်တဘာဝတွေကိုသိနေတဲ့အသိစိတ်ကလည်းပဲဒလဇက်ပြောင်းလဲနေတာပါပဲသူလည်းပဲအခိုင်အမာသဘောမဟုတ်ငါကနေပြီးတော့တဘာဝတရားတွေကိုကြည်နေတဲ့သဘောမဟုတ်ပါဘူးတဘာဝတရားကနေတဘာဝတရားကိုကြည်နေတဲ့သဘောပါတော့အကြည့်ခံရတဲ့သဘာဝတရားမှပျက်စီးသွားတာမဟုတ်ကြည်တတ်တဲ့သဘာဝတရားကလည်းပျက်စီးနေတာပါပဲအဲ့ဒါတွေကိုနားလေတဲ့နားလေအောင်ကြိုးစားရမှာတော့တရားအထုတ်တယ်ဆိုတာခန္ဓာရဲ့သဘောကိုမှန်မှန်ကန်ကန်သိဖို့မြင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကြိုးစားရတာပါအဲ့ဒီအသည့်တွေများလာပြီဆိုလို့ရှိရင်တဖြည်းဖြည်းနဲ့အသည့်ဉာဏ်နဲ့ပဲဟာကျေပြန့်လာတဲ့နဲ့ဆိုင်လာတယ်အဲ့ဒီလိုမျိုးရည်ရွယ်ချက်ခံယူချက်နဲ့ဝင်လေဝင်တိုင်းထီတယ်ထီတိုင်းထီတိုင်းသိအောင်ကြိုးစားရတွက်လေတွက်တိုင်းထီတယ်ထီတိုင်းထီတိုင်းသိအောင်ကြိုးစားရမယ်ဒီလိုကြိုးစားအထုတ်နေတာကိုပဲမြတ်စွာဘုရားအဆုံးအမကိုလိုင်းနာနေတယ်လို့ပြောရပါတယ်ဧထပတ္တိမံလောကံစိတ်တရာဇရတုပမယဟန်တို့လာကြကုန်လောမင်းစည်းတဲ့ယထာလျံစံကြယ်တဲ့ဥပမာရှိတဲ့ဒီခန္ဓာကိုယ်ဒီဥသောလောကကြီးကိုမှန်မှန်ကန်ကန်သိအောင်မြင်အောင်ကြည်ကြကုန်တော့နော်ဆက်ကြီးတစ်လုံးလိုကားတစ်စင်းလိုပွာလာလဲပတ်နေတဲ့ဒီခန္ဓာကိုယ်ဒီဥသောလောကကြီးကိုအမှန်ကန်မြင်အောင်သိအောင်ကြည်ကြကုန်တော့ဆိုတဲ့အဆုံးအမကိုလိုင်းနာနေတာအဲ့လိုကြည့်မယ်ဆိုရင်မှန်မှန်ကန်ကန်သိပြီးတော့ဒီခန္ဓာဒီဥသောလောကရဲ့ပုံမှာနော်ဆွဲမဲ့မှုတဖြည်းဖြည်းနည်းသွားနိုင်တယ်ဆွဲမဲ့မှုနည်းသွားရင်ဆွဲမဲ့မှုကြောင့်ဖြစ်မဲ့ဆင်းရဲဒုက္ခတွေလည်းနည်းသွားမှာပဲ။မြတ်စွာဘုရားကအဋ္ဌိကထာလေးထဲမှာနောက်နှစ်ပါးတည်းဆက်ပြောထားတာလေးကအလွန်မှတ်စရာကောင်း။ဧထပတ္တိမံလောကံစိတ္တရာဇရတုပမ။ယထဘာလီဝိတီရန္တိနတိသင်္ဂောဝိဇာနတံ။ယထဘာလီဝိတီရန္တိအသိဉာဏ်ပညာမရှိကြတဲ့ခန္ဓာရဲ့သဘောကိုသိအောင်မြင်အောင်မကြိုးစားကြတဲ့မိုင်မဲတဲ့ပုံကိုယ်တွေဟာဒီခန္ဓာကိုယ်ကြီးဟူသောလောကကြီးထဲမှာဝိတိတန်တိနှစ်မွန်းသွားကြတယ်ကိုယ်ဘဝရဲ့အကြောင်းကိုယ်ခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိအောင်မကြိုးစားလို့ဘာမှမှန်မှန်ကန်ကန်သိတဲ့အသိဉာဏ်မရှိတဲ့မိုက်တဲ့ပုံကိုယ်တွေဟာဒီခန္ဓာကြီးဟူသောလောကကြီးထဲမှာနှစ်မွန်းသွားကြတယ်တဲ့နှစ်မွန်းသွားတယ်ဆိုတာရှားကဒေါသမောဟတို့ဖြင့်မာမာယွန်းယွန်းတုံ့ပြန်မိတာကိုရှင်းညွှန်းတာပါယထပါဠိဝိတိတန်တိမိုင်မဲတဲ့ပုဂ္ဂိုလ်တွေဟာခန္ဓာဒီဥသောလောကထဲမှာနှင်မွန်းသွားကြတယ်ဒါပေမဲ့လို့နတ္ထိသင်္ဂောဝိဇာနတံအသိဉာဏ်ပညာရှိအောင်ကြိုးစားလို့အသိဉာဏ်ပညာရှိပြီးတော့သိကြတဲ့နားလည်ကြတဲ့ပုဂ္ဂိုလ်တွေကြတော့ဒီခန္ဓာဒီဥသောလောကကြီးရဲ့ပုံမှာကန့်ညိမှုမရှိဘူးတဲ့နတ္ထိသင်္ဂောဝိဇာနတံဝိဇာနတံသိကြတဲ့မြင်ကြတဲ့ပုဂ္ဂိုလ်တွေကတော့သင်္ဂောကံ့ညီခြင်းသည်နတ္ထိမရှိဘူးတဲ့ဂါထာလေးကတူတောင်းပေမဲ့လို့အဓိပ္ပာယ်ကတော့တွေးလိုက်တိုင်းကျေပြန့်တဲ့သဘောရှိပါတယ်ဒါကြောင့်ဒီဂါထာလေးကိုထပ်ပြီးတော့နှလုံးသွင်းကြည့်မယ်ဧထပတ္တိမံလောကံစိတ္တရာဇရတုပမမင်းစည်းတဲ့ယထာကြီးတစဉ်လိုအလွန်တရာမှဆန်းဆန်းကြဲကြဲတိဆောက်ထားတဲ့ဒီခန္ဓာဒီဟူသောလောကကြီးကိုမှန်မှန်ကန်ကန်သိအောင်မြင်အောင်ကြည်ကြကုန်လောအဲ့လိုမှန်မှန်ကန်ကန်သိအောင်မြင်အောင်ကြည့်မယ်ဆိုလို့ရှိရင်ခန္ဓာရဲ့သဘောကိုအမှန်တိုင်းသိနိုင်တယ်မြင်နိုင်တယ်အဲ့လိုမှန်မှန်ကန်ကန်သိအောင်မကြည့်ကြဘူးမရှုရဘူးဆိုလို့ရှိရင်တော့ခန္ဓာရဲ့သဘောကိုမှန်မှန်ကန်ကန်မသိရမမြင်ရတဲ့အတွက်ကြောင့်အဲ့ဒီလိုမသိမမြင်ရတဲ့ပုံကိုယ်တွေဟာယထဘာလီဝိတိရန္တိဒီခန္ဓာဒီဥသောလောကကြီးထဲမှာရာဂဒေါသမောဟတို့ဖြင့်နှင်မွန်းသွားကြတယ်။ ခန္ဓာရဲ့သဘောကိုအမှန်တိုင်းသိအောင်မြင်အောင်ကြိုးစားကြတဲ့ပုဂ္ဂိုလ်တွေကတော့နတ္ထိသင်္ခောဝိဇာနတ္တံသိတယ်မြင်တဲ့ပုဂ္ဂိုလ်တွေကတော့ကဉ္စီတွေ့တာမှုမရှိကြဘူးကဉ္စီတွေ့တာမှုမရှိရင်ကဉ္စီတွေ့တာမှုကြောင့်ဖြစ်ပေါ်နေတဲ့စိတ်နှလုံးရဲ့ပူလောင်ပင်ပန်းဆင်းရဲမှုတွေလည်းပဲယောနေသွားမှာဒါကြောင့်ပေသဘောင်းတို့ကောင်တို့ဦးဇင်းတို့တွေနောက်ဒီမြတ်စွာဘုရားအစိုးမတွေကိုလိုက်နာခြင်းဟာချမ်းသာတဲ့ချမ်းသာမှန်ကိုအတိဉဏ်ကိုဖြစ်ထောင်းအောင်ကြိုးစားရင်းနဲ့ရှာဖွေနေကြတာလို့ဒီလိုနားလည်ရအမြင့်မြတ်ဆုံးအလုပ်ကိုလုပ်နေတာတန်ဖိုးအကြီးမားဆုံးသောအလုပ်ကိုလုပ်နေတာနေနေရရတော့တည်တည်နဲ့အလုပ်တစ်ခုမဟုတ်ဘူးဒါကြောင့်ဝင်လေဝင်တိုင်းထီတယ်ထီတိုင်းတည်အောင်ကြိုးစားနေမယ်ထွက်လေထွက်တိုင်းထီတယ်ထီတိုင်းတည်အောင်ကြိုးစားနေမယ်တော့ဒီလိုတည်အောင်ကြိုးစားနေခြင်းဟာကိုနားမလည်နိုင်နဲ့ကိုမမျောလင့်ထားတဲ့နော်အကျိုးရလဒ်တွေကိုလည်းရသွားစေနိုင်တယ်။ဆိုကြပါစို့ဈေးတောက်လိုက်တယ်ယောဂဖြစ်လို့ဈေးတောက်လိုက်တယ်။ဈေးကယောဂကိုဘလို့တိုက်ခိုက်နေတယ်ဘလို့ဖိရှားနေတယ်ဆိုတာကိုဘုရင်တို့တာမန်လူတွေဟာမသိနိုင်ပါဘူး။ယောဂပြောင်းလို့တက်တာရရသွားပြီဆိုမှပဲ။ဩတက်တာရရသွားပြီလို့သိရတယ်။အဲ့လိုပဲမြတ်စွာဘုရားဟောပြတဲ့သူတော်ကောင်းတရားတွေကိုကျင့်သုံးခြင်းဟာရှာကဒေါသမောဟဆိုတဲ့အနာယောဂကိုပျောက်ကင်းစေတဲ့သဘောတတ္တသေးတဲ့သဘောရှိပါတယ်။တရားဓမ္မသူတော်ကောင်းတရားကရှာကဒေါသမောဟကိုဘလို့အားနေအောင်လုပ်တယ်ဘလို့တိုက်ခိုက်နေတယ်ဘလို့ဖေရှားသုတ်တင်ပြစ်နေတယ်ဆိုတာကိုတော့အသေးစိတ်သိခြင်းမှသိမှာပါ။ဒါပေမဲ့လို့ဈေးကိုစားရင်ယောဂတေချာပေါက်တတ္တမှုပျောက်ကင်းမှုရှိသလိုမြတ်စွာဘုရားခိုင်းတဲ့အတိုင်းသူတော်ကောင်းလူကိုစူးစမ်းအထုံးမယ်ဆိုလို့ရှိရင်အဲ့ဒီသူတော်ကောင်းတရားရဲ့စွန့်ရည်တတိကြောင့်ဆင်းရဲဒုက္ခအားလုံးတို့ရဲ့အခြေခံအကြောင်းတရားဖြစ်တဲ့ရာဂဒေါသမောဟတရားတွေနေပါပြီးတော့တတ္တမှုချမ်းသာမှုဆိုတာကိုမုတ်ချရနိုင်ပါလေ။ဒါကြောင့်ကိုယ်လုံးနေတဲ့အလို့ဟာအလွန်တရာမှတန်ဖိုးရှိတဲ့အလို့ကြီးကျယ်တဲ့အလို့မြင့်မြတ်တဲ့အလို့လောရာချိုးအနတ်ဆုံးအလို့အလို့သင်ဆုံးအလို့ဆိုတာကိုမှန်မှန်ကန်ကန်နားလည်မှုမှန်မှန်ကန်ကန်သိမြင်မှုပညာတရားဒါရဲ့ပုံမှာမြင့်မြတ်တယ်ဆိုတာကိုမှန်မှန်ကန်ကန်ယုံကြည်တဲ့တရားတရားတထထတန်တန်ဒါပြီးတော့အားစိုက်ပြီးတော့ကြိုးစားကြရမှာပါဒါကြောင့်ဝင်လေဝင်တိုင်းထီတယ်ထီတိုင်းထီတိုင်းတည်အောင်ကြိုးစားပါထွက်လေထွက်တိုင်းထီတယ်ထီတိုင်းထီတိုင်းတည်အောင်ကြိုးစားပါသတိပဋ္ဌာန်သုတ်တန်ကြီးထဲမှာမြတ်စွာဘုရားကယုတ်ကာယတွေရဲ့သဘောကိုတတိထားပြီးတော့မှန်မှန်ကန်ကန်သိနိုင်မယ်ဆိုလို့ရှိရင်အထိကာယောတိဝါပနတတတိပစ္စုပဋ္ဌိတာဟောတိယာဝဒေဝညာနမတ္တယပဋိတ္တိမတ္တယအနိတိတောစဝိရတိနာသကိဉ္စီလောကေဥပါဒိယတိလို့အဲ့လိုဟောတယ်ဒီဘက်ကဘာပြောလို့အထိကာယောတိဝါပနတယုတ်ကာယတွေရဲ့သဘောကိုအမှန်အကန်သိအောင်သတိနဲ့ဝရိယနဲ့ကြိုးစားအထုတ်နေတဲ့အချိန်မှာဒါဟာပုဂ္ဂိုလ်တတ္တဝါသဘောမဟုတ်ဘူးငါမဟုတ်ဘူးသူမဟုတ်ဘူးယုတ်တဘာဝတသက်တွေဖြစ်ပေါ်နေတာလို့လေအမှန်အတိုင်းသိသွားနိုင်တယ်တဲ့အထိကာယောတိဝါပနတ္တဖောက်ပြန်တဲ့ယုတ်တဘာဝတွေဖြစ်ပေါ်နေခြင်းမျှသာဖြစ်တဲ့ပုဂ္ဂိုလ်တတ္တဝါသဘောမဟုတ်ဘူးငါဆိုတာလည်းမဟုတ်ဘူးသူဆိုတာလည်းမဟုတ်ဘူးဓမ္မတဘာဝတသက်တွေအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်ပြောင်းလဲနေကြတာလို့အမှန်ကန်သိနိုင်တယ်ဒါကိုမြတ်စွာဘုရားကအထိကာယောတိဝါပနတသတိပိစုပဋ္ဌိတာဟောတိအဲ့ဒီလိုသတိကလေးစွဲမြင်လာတာဟာဘာဖြစ်တော့ဇာဝံဒေဝညာနမတ္တယပဋိတ္တိမတ္တယအတိညာဉ်နေတဆင်ပြီးတဆင်တိုးတက်လာဖို့အတွက်ဖြစ်တယ်တဲ့ဒီလိုအမှတ်ရရနေတဲ့ကောင်းမြတ်တဲ့တမ္မာတတိတွေတိုးတက်များပြားလာဖို့အတွက်ဖြစ်တယ်တဲ့အလွန်အားရစရာကောင်းတတိတစ်ချက်ထားလိုက်တိုင်းထားလိုက်တိုင်းထီတာကိုတီးလိုက်တိုင်းတီးလိုက်တိုင်းအတိညာဉ်တိုးတက်ဖို့ဖြစ်တယ်တဲ့တတိတွေထပ်ထပ်ထပ်ထပ်ဖြစ်ပေါ်ဖို့အတွက်အကြောင်းအထောက်ပံ့ဖြစ်တယ်တဲ့တတိတွေကအာကောင်းအောင် ตรีริทัตถะปิรောဖြစ်အောင်လုပ်ရတာตรีริအကောင်းမှတမာတိတည်ငြိမ်မှုဆိုတာအကောင်းနိုင်တာတမာတိဆိုတာလေးအကောင်းမှမမကံကံတည်တဲ့မြင်တဲ့ဉာဏ်ပညာဆိုတာအကောင်းနိုင်တာဒါကြောင့်ယေရှုဘုရားကตรีထားလိုက်တိုင်းထားလိုက်တိုင်းဒါဟာဉာဏ်ပညာတုတ်တက်ဖို့အတွက်အကြောင်းတရားဖြစ်တယ်ตรีริทัตถะทัตถะဖြစ်ပေါ်ဖို့အတွက်အကြောင်းတရားဖြစ်တယ် ဆိုလိုတာကတတိဌာနေခြင်းသည်ဉာဏ်ပညာကြီးအောင်လုပ်နေတာဒီလိုဆိုလိုတာအဋ္ဌကာယောတိဝါပဏတတတိပိစုပတိတဟောတိဇာဝံဒေဝညာနမတ္တာယပတိတ္တိမတ္တာယအနိတိဒေါသဝိရတိနသကိစီလောကေဥပါရိယတိအနိတိဒေါသဝိရတိဘာကိုမှစွဲမမှုမှတ်ထင်မှုနဲ့မိခိုးနေတာမရှိဘူးတဲ့ ဖြစ်ပေါ်နေတဲ့ဒီသဘာဝတရားတွေကိုငါဆိုတဲ့မှတ်ထင်မှုငါဥစ္စာဆိုတဲ့မှတ်ထင်မှုဒီတဏှာဒိဋ္ဌိတို့ဖြင့်မှီတွဲတဲ့သဘောမရှိဘဲနဲ့နာစာကိဉ္စီလောကီဥပါရိယတိဟောဒီလောကကြီးရဲ့ပေါ်မှာတစုံတစ်ခုရဲ့ပေါ်မှာမှကန့်ညှိမှုမရှိဘဲနဲ့တကယ်လွတ်လွတ်လပ်လပ်ချမ်းချမ်းသာသာကြီးနေနိုင်တယ်လို့ဒီလိုပြောတာ။နောက်တတိတစ်ချက်ထားလိုက်ခြင်းရဲ့တန်ဖိုးကိုစဉ်းစားမိဖို့ င်းထီတိုင်းတလဇတ်သိအောင်ကြိုးစားထွက်လေထွက်တိုင်းထီတယ်ထီတိုင်းထီတိုင်းသိနေအောင်ကြိုးစားထီတာကိုသိနေတဲ့အချိန်တိုင်းအချိန်တိုင်းသိဉာဏ်ပညာတွတ်တက်ဖို့အတွက်အလုံးလုံးနေခြင်းဖြစ်တယ်တတိတွေအားကောင်းလာဖို့အတွက်အလုံးလုံးနေခြင်းဖြစ်တယ်ဟောဒီလောကကြီးကိုအမိအတွေ့ကင်းပြီးတော့ဘာကိုမှမဆွဲလမ်းမဲနဲ့လုလုလတ်လတ်ချမ်းသာသာကြီးနေရဖို့အတွက်ဖြစ်တယ်လို့အဲ့လိုနားလည်ပြီးတော့ကိုလုံနေတဲ့အလုပ်ရဲ့တန်ဖိုးကိုမမကန်ကန်သိမြင်ပြီးတော့လေးလေးနက်နက်မျက်မျက်နှုံးနှုံးထိမှုသဘောကိုတလဇက်သိအောင်ကြိုးစားကြရမှာဒါကြောင့်ဝင်လေးဝင်တိုင်းထီတယ်ထီတိုင်းသိအောင်ကြိုးစားပါထွက်လေထွက်တိုင်းထီတယ်ထီတိုင်းထီတိုင်းသိအောင်ကြိုးစားပါထိုင်နာလေးအချိန်ရလာတော့ခန္ဓာကတဲ့ဝေဒနာတွေဆိုတာအကြောင်းအားလဲဆိုတာဖြစ်မှာပါပဲဒါစမ်းကြည့်တဲ့ကိစ္စတခုမဟုတ်ပါဘူးเนาะဣရိယာပုတ်တခုလေးနဲ့ခက်ကြကြလေးထိုင်လိုက်တော့เนาะသွေးလေးအသွာအလာကမောက်ကမဖြစ်ပြီးတော့เนาะထိုင်တဲ့နဲ့ရုပ်ဖောက်ပြန်မှုကြောင့်ထိုင်တဲ့နဲ့ခံစားချက်ဆိုတာဖြစ်လာမှာပါတော်ယုံတန်ယုံဟာကိုတီးခတ်နိုင်ဖို့လိုတယ်လေးလူရှုနိုင်ဖို့လိုတယ်ဒီတနာကြီးအချိန်တွင်းလေးမှာထိုင်လိုက်လို့ဘာမှထိခိုက်သွားစရာအကြောင်းမရှိဘူး။ဘာမှဒုက္ခရောက်သွားစရာအကြောင်းမရှိဘူး။ဒါကြောင့်ဘာဆိုရင်ထိလက်မှုမှဖြစ်စရာအကြောင်းမရှိဘူး။ဖြစ်ပေါ်နေတဲ့ခံစားချက်ကိုအသာအရာလေးလေးရှုအဲ့ဒီဘက်ကိုစိတ်ဥမလှဲ့စေဘဲနဲ့တတ်နိုင်တဲ့မြတ်ဝင်လေထွက်လေရဲ့ထိမှုသဘောပေါ်မှာပဲဝရိယဆိုင်ဆွဲလုံးလားထက်ထက်တန်တန်နဲ့တလဇက်ကပ်ပြီးတော့တည်နေနိုင်အောင်ကြိုးစားပါဝင်လေဝင်တိုင်းထီတယ်ထီတိုင်းထီတိုင်းတည်အောင်ကြိုးစားပါထွက်လေထွက်တိုင်းထီတယ်ထီတိုင်းထီတိုင်းတည်အောင်ကြိုးစားပါဒီလုံကအမြင့်မြတ်ဆုံးတန်ဖိုးအကြီးမားဆုံးသောလုပ်ငန်းဖြစ်ပါလေဘာကြောင့်လဲဆိုရင်ရှိတော့တမျိုးကနေပြောကြည့်မယ်ဝင်လေဝင်တိုင်းထီတယ်ထီတိုင်းသိနေမယ်ထွက်လေထွက်တိုင်းထီတယ်ထီတိုင်းသိနေမယ်အဲ့ဒါလို့ဆိုလို့ရှိရင်ယုံညံ့တဲ့ပူလောင်တဲ့ရာဂဒေါသမောဟဆိုတဲ့စိတ်ကိုပင်မအောင်နှိပ်စက်တဲ့ဒီတရားတွေဟာဝင်ရောက်ခွင့်မရှိတဲ့အတွက်ကြောင့်ဝင်ရောက်လို့မရတဲ့အတွက်ကြောင့်အဲ့ဒီရာဂဒေါသမောဟတွေဟာထီတာကိုသိနေတဲ့အချိန်မှာအဲ့ဒီပုဂ္ဂိုလ်ရဲ့တန်တမ်းမှာကင်းကွာနေတယ်လို့ဆိုရတယ်။ညင်နှောင်းအောင်လုပ်တဲ့စိတ်ရဲ့အညစ်အကြေးလို့မြတ်စွာဘုရားဟောတဲ့အဲ့ဒီဆွဲမဲ့မှုဒီဟုသောယာကစိတ်တိုင်းမကြမှုမကြည်နပ်မှုဒီဟုသောဒေါသအာယုန်နေရဲ့သဘောကိုအမှန်အကန်မသိတဲ့မောဟဒီအညစ်အကြေးတွေကင်းနေတဲ့အတွက်ကြောင့်ဒီစိတ်ကလေးဟာအဲ့ဒီအခိုက်အတန့်မှာအလွန်တရာမှတန်ရှင်းနေတယ်စင်ကြဲနေတယ်လို့ဆိုရတယ်။အစင်ကြေဆုံးအလုတ်အတန်ရှင်းဆုံးအလုတ်ကိုလုံနေတာဒါကြောင့်ဝင်လေဝင်တိုင်းထီ တိုင်းတည်အောင်ကြိုးစားထွက်လေထွက်တိုင်းတိတိုင်းတည်အောင်ကြိုးစားအဲ့ဒီလိုຢາກະດໍດາ મો ຫາກင်းກວ່າອອງລຸຫນີຈင်းຫາຢາກະດໍດາ મો ຫາໂຕຈောင်းຜິດບໍ່ລາແມ່ສິນຍဲດຸກຂະດີໂຫແລກင်းກວ່າອອງລຸຫນີຫາຍောက်ດີတကယ်တကယ်ဆင်းရဲဒုက္ခတွေဆိုတာကအဲ့ဒီရာဂဒေါသမောဟကိလေသာတရားတို့ကြောင့်ပဲဖြစ်ရတာ။ဒါကြောင့်ရာဂဒေါသမောဟကင်းအောင်လုပ်ခြင်းသည်ဆင်းရဲဒုက္ခကင်းအောင်လုပ်တာနဲ့အတူတူပဲ။ရာဂဒေါသမောဟနည်းအောင်လုပ်ခြင်းသည်ဆင်းရဲဒုက္ခနည်းအောင်လုပ်နေတာနဲ့အတူတူပဲ။ကိုယ်ဒုက္ခကိုကိုယ်ကိုယ်တိုင်လျှော့ချသူများကလာပြီးတော့ယုံနေအောင်လုပ်ပေးလို့မရဘူး။သူများကိုငါဒုက္ခတွေလျှော့ပေးပါအောင်လို့အကူအညီတောင်းလို့လည်းမရဘူးကိုယ်ဒုက္ခကိုကိုယ်ကိုယ်တိုင်ပဲလျှော့ကြရတာလျှော့တဲ့နေရာမှာလည်းပဲနိမ့်မှလမ်းမှလျှော့ချတတ်ဖို့လိုတယ်အဲ့ဒါကအကြောင်းတရားကိုလျှော့ချဖို့ပဲအကြောင်းတရားကအခုပြောနေတဲ့ရာဂဒေါသမောဟသည်ဆင်းရဲဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားအဲ့ဒီဆင်းရဲဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့ရာဂဒေါသမောဟဟာထိတာကိုတိနေတဲ့ခိုက်တံမှာဖြစ်ကိုမဖြစ်ဖြစ်လို့ကိုမရ။ဒါကြောင့်အလွန်မြင့်မြတ်တဲ့အလို့ဆိုတာဒါကိုရည်ရွယ်ပြောတာ။နောက်တစ်ချက်ကထိတာကိုတိနေတဲ့ချိန်မှာဝင်လေလေးဝင်နေထိတယ်ထိတိုင်းတိတယ်။ထွက်လေလေးထွက်တယ်ထိတယ်ထိတိုင်းတိတယ်။အဲ့ဒီချိန်မှာမကောင်းတာတွေဖြစ်မနေုံမျှမကဘဲနဲ့မကောင်းတာတွေကင်းကွာနေုံမျှမကသေးဘဲနဲ့ကောင်းတာတွေလည်းဖြစ်နေသေးတယ်လို့လည်းနားလည်ရဝိဘူးစတော်ဘုရားကြီးကတော့ရိုးရိုးရှင်းရှင်းအမိန့်ရှိတယ်ဝင်လေဝင်တိုင်းထီတယ်ထီတိုင်းသိပါထွက်လေထွက်တိုင်းထီတယ်ထီတိုင်းသိပါအဲ့လိုထီတာကိုသိနေတဲ့အချိန်မှာကာယကံတောင်းကျမ်းမှုဝစီကံတောင်းကျမ်းမှုကာယကံအပြစ်ဝစီကံအပြစ်တွေလုံးဝကင်းနေတဲ့အတွက်ကြောင့်တိလသိက္ခာတိလသာသနာတိဟူသောမြင့်မြတ်မှုကြီးနဲ့ပြည့်စုံနေတယ်လို့ဆရာဘုရားကြီးကတော့အမိန့်ရှိတယ်။လွန်တန်မှုရှိတဲ့တိလနဲ့ပြည့်စုံနေတယ်။ဒါတင်မဲလားမကသေးဘူး။ဝင်လေဝင်တိုင်းထီတယ်ထီတိုင်းတီတယ်ထွက်လေထွက်တိုင်းထီတယ်ထီတိုင်းတီတယ်။အဲ့လိုဆိုလို့ရှိရင်မနောကံတောင်းကျမ်းမှုစိတ်ထဲမှာတင်ရည်တွေးတွေးတင်ရည်တွေးဖြစ်ခဲ့တာတွေမဖြစ်သေးတာတွေဖြစ်ချင်တာတွေမဖြစ်ချင်တာတွေဒါတွေကိုရှောက်တွေးရင်းနဲ့စိတ်ရပူလောင်စုပွက်နေတဲ့အနေအထားမနောကံတောင်းကျမှုဆိုတာကြီးကင်းနေတဲ့ဒါကြောင့်အဲ့ဒီချိန်မှာတမာရီတိတ်ခါတမာရီသာသနာနဲ့လည်းပြည့်စုံနေလို့ဆိုရပါတယ်တဲ့အလွန်မြင့်မြတ်တဲ့သဘောဒါတွေမဲလားဆိုတော့အကားသေးဟုတ်ဒီမှုသဘောကိုတည်နေတိုင်းတည်နေတိုင်းဒီသဘောဘာလောကကြီးရဲ့သဘောအမှန်ကိုတိတ်တရေတဲ့အဖြစ်အနည်းဆုံးတော့တိနေရရောက်တဲ့အတွက်ကြောင့်ပညာသိက္ခာပညာသာသနာနဲ့လည်းပြည့်စုံနေလို့ဆိုရတယ်တဲ့ပညာဆိုတာအမှန်ကန်သိတဲ့သဘောလို့အလုံးနာလည်းထားကြပြီသားအမှန်ကန်သဘောဆိုတာဘာလဲပုဂ္ဂိုလ်တတ္တဝါသဘောမပါတဲ့ငါဆိုတာမဟုတ်တဲ့သူဆိုတာမဟုတ်တဲ့ရုပ်တဲ့နံတဲ့သဘောဝတရားတက်တဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့သဘာဝတရားရဲ့အစုအဝေးကြီးဆိုတာဒါအမှန်ကန်တရားပါအဲ့ဒါကိုသိနေတယ်ဆိုလို့ရှိရင်ဒါအလုံးမြင့်မြတ်တဲ့ဉာဏ်ပညာကိုရတယ်လို့ဆိုရတယ်စာလုံးပေးလို့ပြောမယ်ဆိုရင်တော့နာမရူပပရိစေသဉာဏ်ပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်မှကိုပယ်ဖြောင်းပြီးတော့ရုပ်နဲ့နာမသာရှိတယ်လို့ပိုင်းချမ်းပြီးတော့သိတဲ့ဉာဏ်ပေါ့ဒါကိုလက်တွေ့အလုံးလုံးကြည့်ခြင်းအဖြစ်သိနိုင်တယ်ပေါ့တဘာဝတရားတသက်ပဲဖြစ်ပေါ်နေကြတာအဲ့လိုဖြစ်ပေါ်နေတဲ့နေရာမှာလည်းပဲတစုံတယောက်ကဖန်ဆင်းလို့သူမဟုတ်အကြောင်းမဲ့ဒီလိုမျိုးဖြစ်နေတာမဟုတ်ဖြစ်စရာအကြောင်းတရားကိုအခြေခံခံပြီးတော့အကျိုးတရားအနေနဲ့အစ်စ်ထပ်ထပ်ဖြစ်တယ်အလကားဖြစ်လာတာမဟုတ်ဘူးတစုံတယောက်ကဖန်တီးလို့တစုံတရားကဖန်တီးလို့ဖြစ်နေတာလည်းမဟုတ်ဘူးသူ့အကြောင်းနဲ့သူ့အကျိုးအကြောင်းအကျိုးသဘာဝတွေပဲလို့အသိဉာဏ်ပညာကျေပြန့်လာရင်ဒါကိုပစ္စယပရိက္ခဉာဏ်လို့ဒီလိုလဲခေါ်တယ်။ဒါကြောင့်ထိတာကိုသိနေတဲ့ချိန်မှာအဲ့ဒါလိုမြင့်မြတ်တဲ့သီလသမာဓိမြမကဘဲနဲ့နာမရူပပရိစေတာဉာဏ်ပစ္စယပရိက္ခပညာဒီလိုပညာတွေလည်းရနိုင်တယ်။ကြိုးစားအထုတ်ပါများလို့သိမြင်နားလည်မှုတွေကြီးလာပြီဆိုလို့ရှိရင်ထိမှုသဘောထဲမှာဖြစ်ပေါ်နေတဲ့ပါဝင်နေတဲ့ဒီရုပ်သဘောလေးတွေဒီတိမှုဆိုတဲ့နံသဘောလေးတွေဟာ เนาะดละแซ่ผิดไปแล้วดละแซ่เผ่เปี่ยวกวยไล่หนีได้ตะโบคู่เว่ผิดไปแล้วคู่เว่ไม่ရှိတော့တဲ့ตะโบနောက်ထပ်အစ်အစ်အစ်ကလည်းดละแซ่ဖြစ်ပြန်တယ်ဆိုတဲ့ตะโบဖြစ်တိုင်းဖြစ်တိုင်းလည်းပဲပြီးဆုံးเปี่ยวกวยไล่หนีတယ်ဆိုတဲ့ตะโบဒါတွေကိုတိလာမယ်ဆိုရင်တော့ဒါအလုံးမတန်ဖိုးကြီးမာတဲ့အတိညာပညာကိုရတယ်လို့ဆိုရတယ်အနေစမတည်မြဲတဲ့ตะโบဆိုတာဒါပါပဲတော့တိမှုตะโบလေးတွေ ตีနေတဲ့သဘောလေးတွေပိုးပြီးတော့ဒါကိုကြည်ကြည်ပြန်ပြန်နားလည်လာတာနဲ့အမြတ်တခြားတခြားသောဖြစ်ပေါ်နေတဲ့သဘောဝတရားတွေရဲ့ပုံမှန်လည်းပဲမှန်မှန်ကန်ကန်သိသွားနိုင်တယ်ခုဆိုရင်အတန်ဒီကြားနေတယ်အတန်ဒီကလည်းတည်မြဲတဲ့သဘောမဟုတ်ပါဘူးဖြစ်စရာအကြောင်းရှိတော့သူလည်းဖြစ်လာတယ်ပြီးတော့တောက်လျှောက်ပဲပြောက်ွယ်လိုက်တာနောက်တစ်ထပ်ပြီးတော့ဖြစ်တာပဲတောက်လျှောက်ပဲပြောက်ွယ်လိုက်တယ်န ဆိုတာဒါပဲအဲ့ဒါလိုပဲအနန္တရတဲ့ကိစ္စစာတော်ဒီစာတော်တဲ့ကိစ္စအန္တုအကျံအဘွယ်အေးအစရှိတဲ့အတွေ့အထိမျိုးစုံတွေ့ထရတဲ့ကိစ္စအကောင်းအဆိုးအမျိုးမျိုးတွေးကြံနေရတဲ့ကိစ္စเนาะဒီသဘာဝတရားတွေဟာလည်းပဲတလက်ဆက်ဖြစ်ပေါ်ပြီးတော့တလက်ဆက်ပဲပျောက်ကွယ်လိုက်နေတဲ့သဘာဝတရားတသက်တည်းပဲလို့ဉာဏ်ပညာဟာကျေပြန့်လာနိုင်ဒါကြောင့်ထိတာကိုသိနေတဲ့အချိန်မှာဒီဉာဏ်ပညာကိုကျေပြန့်အောင်အလုပ်လုပ်နေရရောက်တယ်လို့လည်းဆိုနိုင်တယ်ဒါကြောင့်ဝေဘုရှိတော်ဘုရားကြီးကထိတာကိုသိနေတဲ့အချိန်မှာရာဂဒေါသမောဟမဖြစ်ယုံမျှမကဘဲနဲ့သီလသမာဓိပညာအလွန်မြင့်မြတ်တဲ့သူတော်ကောင်းတရားတွေဟာလည်းဖြစ်ထွန်းနေတယ်ဒါကိုလည်းပဲနားလည်ရမယ်ဒါကြောင့်ကိုယ်လုပ်တဲ့အလုပ်ကလေးကိုတတ်နိုင်တယ်မြတ်တန်ဖိုးကိုနားလည်ပြီးတော့ကြိုးစားကြဖို့လိုတယ်ဝင်လေဝင်တိုင်းထီတယ်ထီတိုင်းထီတိုင်းတလက်ဆက်တိနေအောင်ကြိုးစားပါထွက်လေထွက်တိုင်းထီတယ်ထီတိုင်းထီတိုင်းတလက်ဆက်တိနေအောင်ကြိုးစားပါဝင်လေတစ်ခုအတွင်းမှာထိမှုသဘောတွေဟာဒလဇတ်ဖြစ်ပေါ်ပြောင်းလဲသွားတာပါတစ်ခုတည်းမဟုတ်ပါထွက်လေတစ်ခုအတွင်းမှာဖြစ်ပေါ်နေတဲ့ထိမှုသဘောတွေဟာလည်းပဲဒလဇတ်အစ်စ်ဒလဇတ်ဖြစ်ပြီးတော့ဒလဇတ်ပဲပြီးဆုံးနိုင်နေတဲ့သဘောတွေပါတစ်ခုတည်းဖြစ်ပေါ်သွားတာမဟုတ်ဖြစ်မှုပြတ်မှုထိမှုသဘောတွေဟာတကယ့်ကိုကျိန်ဖန်များစွာတလဇတောင်းလျှောက်ဖြစ်ပေါ်ပြောင်းလဲနေတာဒါကိုတတ်နိုင်တဲ့မြတ်တတိစအောင်အတိစအောင်ကြိုးစားနိုင်ဖို့လိုပါတယ်မြင့်မြတ်တယ်လို့သိတဲ့ယုံကြည်တဲ့တရားတရားအခြေခံပြီးတော့ဝိရိယကိုထက်ထက်တန်တန်ထားပြီးတော့တတိကိုစအောင်ကြိုးစားပါဒါဆိုရင်မလွဲဧကမမှန်ကန်ကန်သိတဲ့ဉာဏ်ပညာဆိုတာပေါ်ထွန်းလာမှဖြစ်ပါတယ်ဒါကြောင့်ဝင်လေဝင်နိုင်ထီတယ်ထီတိုင်းထီတိုင်းတည်နေအောင်ကြိုးစားပါထွက်လေထွက်တိုင်းထီတယ်ထီတိုင်းထီတိုင်းတည်နေအောင်ကြိုးစားပါ